I think there are historical roots to the issue, because under British rule, people from South Asia were encouraged by the British.
ဒီကိစ္စမှာတမိုင်းနဲ့ဆိုင်တဲ့အကြောင်းအရာတစ်ခုနဲ့ပတ်သက်နေပါတယ်။ဗြိတိသားလက်အောက်မှာတော့တောင်အာရှဒေသကလူတွေကိုအခုမြန်မာနိုင်ငံဖြစ်နေတဲ့ဒေသမှာအခြေချဖို့အားပေးခဲ့ပါတယ်။လွတ်လပ်ရေးကတော့မြန်မာနိုင်ငံကိုတစ်ဆာရှိတဲ့လူတွေနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိကြပေမဲ့ဗြိတိသားခေတ်မှာဝင်လာတဲ့လူတွေကြောင့်ဒီမတိုင်ခင်ကနေလာတဲ့သူတွေအကျိုးရုပ်စေတယ်၊နင်းလာရတယ်လို့အများအပြားကအရှိမြင်ကြပါတယ်။ဒါကြောင့်မလို့ဗြိတိသားလက်အောက်မှာဝင်လာတဲ့သူတွေကိုနိုင်ငံသားတွေနဲ့အတူအခွင့်အရေးအပြည့်အဝမပေးတင်ဘူးလို့ယူဆခဲ့ကြပြီးတော့1982ခုနှစ်မှာဘိုးချုပ်ကြီးနေဝင်ပြဋ္ဌာန်းခဲ့တဲ့နိုင်ငံသားဥပဒေနဲ့အတူစီးပွားရေးလုပ်ငန်းတွေကိုပြည်သူပိုင်သိမ်းခဲ့တဲ့လုပ်ရက်တွေကဗြိတိသားခေတ်မှာဝင်ရောက်လာတဲ့သူတွေကိုပြည်ပကိုထွက်စေခဲ့ပါတယ်။မထွက်ခွာတဲ့လူတွေအဖို့လည်းနိုင်ငံသားဖြစ်ခွင့်ရဖို့ခက်ခဲသွားစေပါတယ်။ပြီးတော့စစ်အုပ်ချုပ်ရေးခေတ်တစ်လျှောက်လုံးမှာလည်းတောင်အာရှကဝင်လာတဲ့သူတွေအဖို့ဟိန္ဒူပဲဖြစ်ဖြစ်မွတ်စလင်ပဲဖြစ်ဖြစ်မြမလူအဖွဲ့အစည်းမှာနေရာမရှိဘူး။အထူးသဖြင့်မွတ်စလင်တွေအတွက်အခက်အခဲဖြစ်လာပါတယ်။
အဲဒီလိုလွတ်လပ်ရေးမတိုင်ခင်ဗြိတိသားခေတ်ကတည်းကစီကဲတဲ့လူတွေရဲ့ပြဿနာတဲ့အခုလောလောဆယ်မှာနောက်ပိုင်းဝင်လာတဲ့လူတွေရဲ့ပြဿနာကပိုပြီးတော့အပူပြင်းဖြစ်လာတယ်လို့ထင်ပါတယ်။ဥပမာဆိုကြပါစို့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲဖြစ်တဲ့1983နောက်ပိုင်းမှာလူတွေအတော်များများဝင်လာတယ်ဆိုတဲ့အထောက်အကူတွေ့ရပါတယ်။တခါတည်းကလည်းမလုံခြုံတော့စီးပွားရေးဒီလိုပဲမှဘွားရည်ဒီအခက်အခဲရောက်ဒီဘက်ကိုပြောင်းရွှေ့လာတဲ့လူတွေအများကြီးရှိတယ်လို့ဆိုကြပါတယ်။So
I think it's difficult to know what the numbers are, and of course, if you look at somebody today, for instance, who was born after 2000, maybe one of their ancestors.
ဟုတ်ပါရဲ့။ဒီကဘယ်ရွေးပင်များဆိုတာသိဖို့တော့ခက်ပါရဲ့။ဒါမှလည်းထရင်းနှစ်2000ပြည့်ပိုင်းငွေလာတဲ့တွေကိုကြည့်နေဆိုရင်သူတို့ရဲ့ဘိုးဘွားတဦးဟာလွန်ခဲ့တဲ့နှစ်ပေါင်း50လောက်တုန်းကဝင်လာခဲ့တာလည်းဖြစ်နိုင်ပါသေးတယ်။ဒီလူတွေကိုဟိုလုံးကဝင်လာတဲ့သူအခုနောက်ဝင်လာတဲ့သူဆိုတာခွဲခြားရခက်မယ်လို့ထင်ပါတယ်။1988-89မှာစစ်အစိုးရကရခိုင်ပြည်မြောက်ပိုင်းကမွတ်စလင်တွေကိုမောင်းထုတ်ခဲ့တယ်ဆိုတာကိုလည်းသတိရတင်ပါတယ်။1990ပြည်လုံးအစောပိုင်းမှာလည်းအလားတူလုပ်ခဲ့ပါသေးတယ်။ဒါကြောင့်မလို့သူတို့ကိုသူတို့ရင်းညာလို့တတ်မှတ်သူတွေဟာတင်းငယ်ချီပြီးတော့မြန်မာပြည်ပြင်ပကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့ရှစ်နှစ်ပြည်ပခါတွေမဖြစ်ခင်ကတည်းကပါ
ကျွန်တော်ဒီညမှာနှိုင်းစင်စနမီယာတို့ကတော့ဒီလိုအနောက်ဘက်ကမွတ်စလင်တွေဝင်လာလို့ပဲအရှေ့ဘက်မှာလည်းတရုတ်နေစားကတရုတ်တွေဝင်လာတာရှိပါတယ်။အဲ့လိုအရှေ့ဘက်ကတရုတ်တွေဝင်လာတာဒီနောက်ထိပြဿနာကြီးကြီးမားမားဖြစ်လာပဲနဲ့အနောက်ဘက်ကမွတ်စလင်တွေဝင်လာတာကဘာကြောင့်ပိုပြီးအရေးကြီးတဲ့ပြဿနာဖြစ်ရလဲဆိုတာလဲကျွန်တော်နှိုင်းစင်ကြည့်တဲ့ထင်ပါတယ်ခရစ်စတီနာ
Well, I think that's a very important question to ask because it and that does you know suggest that it's not
a big
issue
ရဲ့မိကွန်းတစ်ခုပါနောက်ပြောဒါကဘာကိုဖော်ပြနေလဲဆိုတော့လူအုပ်စုတိုင်းအတွက်ပြဿနာမဖြစ်တင်နေလဲတချို့သောအုပ်စုတွေနဲ့ကြာမှပြဿနာဖြစ်ရတယ်ဆိုတာတိုင်းပြည်မှာရှိတဲ့လူတို့အများစုရဲ့ထင်မြင်ချက် perception အပေါ်မှာမူတည်ရဆိုတာပဲဖြစ်ပါတယ်တရုတ်နယ်စပ်မှာလည်းကိုးကံလိုမျိုးလူတွေရှိပါတယ်သူတို့ဟာနိုင်ငံသားဖြစ်ခွင့်ရှိကြတယ်ဒါနဲ့လည်းရိုဟင်ဂျာဆိုသူတွေအပေါ်မှာကြတော့မူဝါဒကအကွဲပြားသွားပါတယ်ဒီလိုမျိုးကွဲလွဲတဲ့မူဝါဒထားရှိတာဟာဘာသာရေးကိစ္စလည်းပါဝင်တယ်လို့ထင်ပါတယ်ဒါဟာမွတ်စလင်လူဦးရေဟာမြမပြည်မှာဗုဒ္ဓဘာသာတည်ငြိမ်ရေးကိုချိန်ချောက်နေတယ်ဆိုတော့စိုးရင်စိတ်ပေါ်ထွက်လာနေလို့လည်းဖြစ်နိုင်ပါတယ်
။ဆိုတော့ဒီစိုးရင်စိတ်ဟာတကယ်အချိန်မရှိတဲ့စိုးရင်စိတ် reality လို့ထင်ပါလား။ဒါမှမဟုတ်ဒီလိုဖြစ်လာလိမ့်မယ်ဆိုတော့ထင်မြင်မှု perception လို့ပဲထင်ပါလား။ Christina Bell သဘောပါလေ
။ Well, I suppose for people who believe this, for them it is a reality, but for outsiders
တကယ်ဖြစ်နေလို့ယုံကြည်နေသူတွေအဖို့ဒါဟာအစ်စ်မှ reality လို့ထင်ပါလေ။ဒါပေမဲ့အပြင်ကလူတွေအနေနဲ့တော့အဲလိုမျိုးရှုမြင်မှုခက်ခဲပါတယ်။ဘာကြောင့်လဲဆိုတော့မြန်မာပြည်မှာမွတ်စလင်လူဦးရေကတိတ်ကိုနေပါတယ်။ဈေးရောင်းတော့အောက်ပဲရှိမယ်လို့ကျွန်မထင်ပါတယ်။လွန်ခဲ့တဲ့နှစ်30အတွင်းမှာဒီထက်ပိုများလာတယ်လို့လည်းတကောင်စင်းမှမတွေ့ရပါဘူး။သူတို့လူဦးရေဟာအရင်နဲ့အတူတူပဲရှိနေပါတယ်။ဒါကြောင့်မို့တနိုင်ငံလုံးကိုကြည့်မယ်ဆိုရင်ချင်းကြောက်မှုတစုံတရာမတွေ့ရပါဘူး။ရခိုင်ပြည်ကလူတွေအဖို့တော့အဲ့ဒီကိစ္စစိုးရင်ကြတာကျွန်မနားလည်နိုင်ပါတယ်။မွတ်စလင်ဦးရေဟာနေ့စဉ်နဲ့အမျှတိုးပွားလာနေတာပါ။ဒါမဲ့လည်းဘာသာရေးမတူတဲ့အတွက်အတူမနေနိုင်ဘူးဆိုတာလည်းမဟုတ်ပါဘူး။တိုင်းပြည်ကိုအတူတူကတစ်ဆာစောင့်တိကြမယ်ဆိုတာလည်းဖြစ်နိုင်ပါသေးတယ်။သူတို့ပြည်နယ်မှာပညာရေးကျန်းမာရေးဆောင်ရှားမှုနဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာအုပ်စုနှစ်ခုစလုံးအတွက်အတူတူကအကျိုးဖြစ်ထွန်းနိုင်တဲ့ကိစ္စတွေပါ။
အခုချိန်မှာနိုင်ငံတကာအဆိုင်အဝိုင်းအနေနဲ့ဒီစာနာမှုအထောက်အထား humanitarian crisis ပေါ့လေ။အဲဒီကိစ္စကိုပဲအဓိကထားပြီးကြောနေကြပါတယ်။ဒါကလောလောဆယ်ဖြစ်နေတဲ့ကိစ္စသာဖြစ်ပါတယ်တကယ်တမ်းပူပြီးနေဆိုင်တဲ့အခြေခံကိစ္စအခြေခံပြဿနာကိုလူတွေသိမစင်စားရဘူးနိုင်ငံကိစ္စကိုသိအလေးနဲ့မထားကြဘူးဆိုတာလောလောဆယ်တွေ့နေရပါတယ်ဘယ်လိုသဘောပါလဲ
Yes, well, I think that, you know, when over 400,000 people cross a border into another
country, ပြီးတော့အာဖာကဒီရက်စကန်တွေကိုတိုက်ခိုက်တဲ့အတွက်ရခိုင်ပြည်နယ်နဲ့တကွာတပြည်လုံးမှာခံပြင်းဒေါသထွက်နေကြမှာလဲသိကြပါတယ်။ဒီတိုက်ခိုက်မှုတွေဟာအနေနဲ့ကြီးမားလာတယ်အမှန်ပါ။တိတ်ပြီးတော့စိုးရိမ်ရပါတယ်။ဒါကြောင့်မို့ဒီအချိန်မျိုးမှာပို့ပြီးတော့နယ်ဆိုင်နဲ့နိုင်ငံရေးပြဿနာတွေကိုအာရုံစောက်ဖို့ခက်ခဲပါလိမ့်မယ်။ဖြတ်ပြေးခဲ့ကြရတဲ့သူတွေဒီထဲမှာမွတ်စလင်ဟိန္ဒူရခိုင်တခြားလူမျိုးစုတွေဘယ်သူပဲဖြစ်ဖြစ်ပြည်ပပြည်ပါအကြမ်းဖက်မှုတွေကြောင့်ထိခိုက်မင်းနာခဲ့ရတဲ့သူတွေအားလုံးရဲ့အပြီးဒုက္ခတွေကိုကျူးဆိုက်ကြရမယ်အချိန်မှာလူတွေအားလုံး NLA ကင်းပြီးတော့လုံခြုံမှုရှိပြီဆိုမှပဲရေရှည်ခံမဲ့အခြေကိုရှာဖွေကြရမှာဖြစ်ပါတယ်
။နောက်အခုဖြစ်နေတဲ့အခြေအနေပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်ကအဓိကထားပြီးတော့ဒါအမျိုးမျိုးဝေဖန်ပုတ်ခတ်ဆုတ်ခတ်နေကြပါတယ်။ရွေးကောက်ပွဲကာလကလည်းပဲ NLA ပါတီမှာတက်ကြွလှုပ်ရှားတဲ့မွတ်စလင်အများကြီးရှိခဲ့တာနဲ့သူတို့ကိုအမတ်ကိုယ်စားလှယ်လောင်းဖြစ်တယောက်ကမှမရွေးချယ်ခဲ့ဘူးဆိုတဲ့ကိစ္စလည်းရှိပါတယ်။တကယ်ပြည်သူလူထုအများစုကို၌ကမွတ်စလင်တွေအပေါ်မှာအမြင်ဆောင်နေတယ်လို့ပြောရလိမ့်မလားပါပဲ။အမျိုးဘာသာဆွဲကြီးကတော်လေးပြင်းထန်လာနေပါတယ်မြန်မာနိုင်ငံမှာဆိုတော့ဒီလိုအချိန်မျိုးမှာလူတို့ရဲ့သဘောထားကိုစက်မြင်ဖို့အဲဒီလူတို့ရဲ့သဘောထားကိုပြောင်းလဲပေးဖို့အတွက်နိုင်ငံရေးခေါင်းဆောင်တယောက်နဲ့လွယ်ကူပါမှာဖြစ်တာလူတို့ရဲ့ထောက်ခံမှုစွန့်စွန့်မသွားနိုင်ဘူးလား
Well, you raise a good point because, you know, throughout the period of military rule, this fear of Muslims and...
ဒါစဉ်းစားရမယ့်ကိစ္စပါ။စစ်အုပ်ချုပ်ရေးကာလတခြားလုံးမွတ်စလင်ကြောက်စိတ်တွေရိုဟင်ဂျာစန့်ကျင်မှုတွေကိုမီဒီယာတွေနဲ့တခြားနိုင်ငံပိုင်းရန်နိယတွေကတစဉ်တောက်လျှောက်ဖြန့်ဖြူးလာခဲ့တာပါ။တကယ်တော့ရိုဟင်ဂျာကိုမတွေ့ဘူးတဲ့သူတွေအများကြီးပါ။ဒါပေမဲ့သူတို့ကလည်းရိုဟင်ဂျာဆိုကြောက်နေကြပါတယ်။ရိုဟင်ဂျာတွေဟာသူတို့ရဲ့ရန်သူလို့ထင်နေကြပါတယ်။ဒါစိတ်ပြည့်စရာကောင်းတဲ့အလားအလာပါတကယ်တော့အချင်းချင်းထိပိဆက်ဆံကြည့်ရင်တို့ဟာဘွားတူလူသားတွေပဲဆိုတာနားလည်ကြမှာပါတို့ဟာလည်းတို့မိသားစုနဲ့ငြိမ်းချမ်းချမ်းနေထိုင်ခြင်းနဲ့တရားဥပဒေကိုလေးစားလိုက်နာကြတယ်ခွဲခြားဆက်ဆံမှုမတင်ဘူးလို့ထင်မြင်လာကြမှာပါဒေါ်ဆန်းစုကြည်အနေနဲ့တော့လူတွေတို့ကြီးပြင်းလာရတဲ့အတွေ့အမြင်တွေကိုကြောင်းလဲပြစ်ဖို့အခက်အခဲရှိပါတယ်ဒါပေမဲ့သူ့အနေနဲ့တော့စာနာစိတ်နဲ့ရှုမြင်ပြောဆိုဖို့ဆိုတာတော့ဖြစ်နိုင်တယ်ထင်ပါတယ
်ဒီလိုအလားတူပြဿနာမျိုးမွတ်စလင်တွေနံဖြစ်တဲ့ပဋိပက္ခမျိုးပြဿနာမျိုးဟာမြန်မာနိုင်ငံမှာသာမကဘူးဒီအစ်စ်လောင်ရှားထိုင်းနိုင်ငံတောင်ပိုင်းမှာရှိတယ်ဒါကဖိလစ်ပိုင်တောင်ပိုင်းမှာလည်းတွေ့ရပါတယ်ဒီအခြေအနေတွေနဲ့မြန်မာအခြေအနေကိုနှိုင်းယှဉ်ကြည့်ပါဦးခရစ်စနာ
Yeah you know there are minority Muslim populations in both Thailand and the Philippines Thailand of course is a majority Buddhist country and the
Thailand ဖိလစ်ပိုင်နိုင်ငံနှစ်နိုင်ငံလုံးမှာမွတ်စလင်လူနည်းစုတွေရှိကြပါတယ်ထိုင်းနိုင်ငံဟာဗုဒ္ဓဘာသာလူများစုနိုင်ငံဖြစ်ပြီးတော့ဖိလစ်ပိုင်ကခရစ်ယာန်လူများစုနေထိုင်တဲ့နိုင်ငံဖြစ်ပါတယ်။ပြီးတော့နှစ်နိုင်ငံလုံးရဲ့တောင်ပိုင်းတွေမွတ်စလင်တွေကသူတို့ဟာခွဲခြားဆက်ဆံခံရရဲ့လို့ယူဆပြီးတော့နှစ်နိုင်ငံလုံးမှာပဲလက်နက်ကန်တိုက်ခိုက်မှုတွေလုပ်နေကြပါတယ်။မြန်မာနိုင်ငံနဲ့ကြီးကြီးမားမားကွာခြားတဲ့အချက်ကတော့ထိုင်းနဲ့ဖိလစ်ပိုင်ကမွတ်စလင်တွေရဲ့နိုင်ငံသားဖြစ်မှုကိုပိတ်ပင်ထားတာမရှိပါဘူး။သူတို့နိုင်ငံတွေမှာဘယ်မျိုးတွေဘယ်တိုင်းနာဖြစ်မှနိုင်ငံသားဖြစ်ရမယ်။သူတို့ရဲ့ဘဝမျိုးရည်တွေဟာနိုင်ငံတွေမှာနှစ်ပေါင်းနေရနေထိုင်ခဲ့ဘူးတော့မှနိုင်ငံသားဖြစ်ရမယ်ဆိုရယ်တတ်မှတ်ချက်မရှိပါဘူး။သူတို့ဟာအဲ့ဒီတိုင်းပြည်တွေမှာကာလတာရှည်နေလာခဲ့ကြပြီးတော့ဆက်လက်နေထိုင်ခွင့်တွေလည်းငင်းပယ်မခံရပါဘူး။ဒါနဲ့လည်းမြန်မာနိုင်ငံကမွတ်စလင်တွေနဲ့တွေ့တဲ့အချက်ကတော့သူတို့ဟာမွတ်စလင်တွေဖြစ်နေတယ်ဆိုတဲ့အတွက်ခွဲခြားဆက်ဆံခံရပြီးတော့အဲ့ဒီတိုင်းပြည်တွေထဲမှာတိုးတက်တဲ့အခွင့်အလမ်းတွေမရှိဘူးဆိုတဲ့ခံစားချက်ပဲဖြစ်ပါတယ်။
မပြီးမှလည်းဒီလိုပဲ NLD အစိုးရကအခုနောက်ဆုံးနိုင်ငံသားတိဘောလို့တော့ဒီလူကရိုဟင်ဂျာလို့အစီအမပြုရမယ်ဆိုတာပဲတင်းခံနေကြတယ်လို့ကြားပါရတယ်။အစိုးရကလူမျိုးနာမည်မထည့်တော့ဘူးလို့ပြောတဲ့အခါလဲဒါကလက်မခံဘူးဒီဟာကိုပဲသူတို့ဆက်လက်ပြီးတော့တောင်းဆိုတင်းခံနေကြလို့သိရပါတယ်။ဆိုတော့ဒီလူရများသောချင်းသင်ရတဲ့ပညာမတတ်တဲ့လူတွေဖြစ်နေကြတော့သူတို့ကနိုင်ငံရေးသမားတွေအထူးသဖြင့်ပြင်ပဒီစီယုံလုံးဆော်နေတဲ့လူတွေဆွေးထိုးလုံးဆော်မှုကလည်းပဲတော်တော်အရေးပါနေတယ်လို့တချို့ကသုံးသပ်ကြပါတယ်။အဲ့ဒါဘယ်လိုမြင်လဲခရစ
် Well I mean I think the problem starts with the fact that citizenship in Myanmar is based on ethnicity.
ဒီကမှာစတင်ရတာကတော့မြန်မာနိုင်ငံမှာနိုင်ငံသားဖြစ်မှုဟာ ethnicity လူမျိုးနွယ်ပေါ်မှာအခြေခံထားလို့ကျွန်မထင်ပါတယ်။ဒါဟာကမ္ဘာမှာအတော်ထူးဆန်းနေတာပါ။နိုင်ငံအများပြားမှာဆိုရင်ဒီတိုင်းပြည်တွင်းမှာဝေးဖွားသူဖြစ်ရမယ်မိဘနှစ်ပါးဒီတိုင်းပြည်မှာနေထိုင်ရမယ်ဆိုတာတွေနဲ့သတ်မှတ်ပါရင်လူမျိုးနွယ်နဲ့မဆိုင်ပါဘူးမြန်မာနိုင်ငံမှာလည်းနိုင်ငံသားဆိုတာအစိုးရကသတ်မှတ်ထားတဲ့မျိုးနွယ်အုပ်စုတစ်ခုခုမှာပါဝင်ရမယ်ဆိုရင်သတ်မှတ်ချက်မျိုးမရှိရင်ဘာပြဿနာမှမရှိပါဘူးရိုဟင်ဂျာဟုတ်တယ်မဟုတ်ဘူးဆိုတာအရေးမကြီးတော့ပါဘူး တို့ဟာတို့ရင်သာလို့ခေါ်နေရင်လဲတိုင်းပြည်ရဲ့ကျန်းတဲ့သူတွေအနေနဲ့ယူဆဆရာမလို့ပါဘူးအခုတို့ရိုဟင်ဂျာလို့တတ်မှတ်စီနေတာလဲအဲ့လိုမျိုးမျိုးနွယ်တစ်ခုခုဖြစ်အသေးအမှတ်ပြုခံရတော့မှနိုင်ငံသားဖြစ်နိုင်တဲ့အခွင့်အလမ်းရှိနေတယ်ဆိုလို့ဖြစ်ပါလိမ့်မယ်ရှင်းရဲ့တိရစ္ဆာန်တွေကိုသိနေကြပါလိမ့်သူတို့အမေရိကန်ပြည်သားစုကိုပဲဖြစ်စေတခြားနိုင်ငံတစ်ခုခုကိုဖြစ်စေတွားနေရင်ဘယ်သူမှဘိုးဘွားမိဘတွေနှစ်ပေါင်း100ကျော်နေထိုင်ခဲ့ရလားဆိုတာမဖြစ်သေးပါဘူးအဲ့ဒီနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့ဆိုရင်အဲ့ဒီနိုင်ငံဟာသူတို့နိုင်ငံမှာပဲ
ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်ကလူတွေရဲ့အမြင်ကတော့ဒီနိုင်ငံသားမှာရောက်နေတဲ့အထူးသဖြင့်မြန်မာတွေနဲ့မကဘူးဥပမာအင်းဗြိတိန်နိုင်ငံမှာဆိုလို့ရှိရင်တောင်အာရှလူတွေအများကြီးရှိပါတယ်ဒါမဲ့သူတို့ဒီဟာကိုသူတို့နိုင်ငံအဖြစ်သတ်မှတ်ဘူးဆိုတာတောင်းပန်ရမရှိပါဘူးဒီမှာကတော့သူတို့တက်စီကနယ်မြေပိုင်ဆိုင်မှုတောင်းဆိုကြတယ်ဆိုတာကိုလည်းစိုးရင်လည်းလို့ပြောရပါတယ
် I do think it's important to remember that there certainly have been Muslims in that area dating back centuries it was a myth
အဲ့ဒီကမှမွတ်စလင်တွေတကယ်ပဲရှိနေခဲ့တယ်ဆိုတာလည်းသတိပြုသင့်ပါတယ်ဒီရာစုနဲ့ချီပြီးတော့ကိုသူတို့ရှိလာခဲ့တာပါဗုဒ္ဓဘာသာနဲ့မွတ်စလင်တွေရောနှောင်းနေခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်မှာလည်းဗုဒ္ဓဘာသာဝင်တွေရှိပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကသူတို့ရောင်းဝိုင်းခွင့်တွေကိုမပိတ်ပင်ပါဘူး။မွတ်စလင်နိုင်ငံမှာမနေရဘူးလို့မပြောပါဘူး။ဦးနှုတ်လက်ထက်ကလည်းမေယူနယ်သားခိုင်ဆိုပြီးတော့တရားသတ်မှတ်ပေးခဲ့တာရှိပါလိမ့်မယ်။